ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘုရင်မကြီးအဲလိဇဘက်ကဘတ်ကင်နမ်နန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်ဒီကနေ့မနေ့ပိုင်းလန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကနောမလာနီယာထရမ့်တို့ကိုဗြိတိန်ဘုရင်မကြီးကအခုအတန်လှည့်နေတဲ့အချိန်မှာဘတ်ကင်နမ်နန်းတော်မှာတွေ့ဆုံပြီးတော့နေ့လယ်စာနဲ့တရခင်းအခမ်းအနားဖြစ်ပါတယ်နန်းတော်ကိုရောက်လာချိန်မှာသမ္မတကိုကြိုဆိုတဲ့အနေနဲ့အနာက Green Park ပန်းချံမှာအမြောက်20ချက်ပစ်ပောက်ခဲ့ပါတယ်။ဘီယင်မာကြီးနဲ့တွေ့ဆုံပြီးရင်သမ္မတနဲ့သမ္မတကတော်တို့ကိုအိမ်ရှိမင်းသား Charles နဲ့ဇနီးတို့က Clarence House အိမ်တော်မှာနေခင်းလက်ဖက်ရည်နဲ့တည်ခင်းအခမ်းအနားမျိုးရှိပါတယ်။ညပိုင်းကျရင်တော့ American သမ္မတကိုဘီယင်မာကြီးနဲ့တော်ဝင်မိသားစုကနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအခမ်းအနားပါ။တုံးရခရင်စင်နဲ့ဗြိတိန်နိုင်ငံမှာရောက်နေတဲ့သမ္မတထရမ့်ဟာယာရုကနေထွက်တော်မဲ့ဝန်ကြီးချုပ်ထရီဇာမေးနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြတဲ့အခါယာသည်ဥရုပြောင်းလဲမှုတိုက်ဖျက်ရေးနဲ့တရုတ်ဟွားဝေနှီးပညာလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဗြိတိန်ကိုလာနေစဉ်မှာပဲလန်ဒန်မြို့တော်ဝန်ဆာဒစ်ခန်းကိုသမ္မတထရမ့်ကအသုံးမကျသူလို့ Twitter ပေါ်မှာဝေဖန်ရေးသားခဲ့ပါတယ်။သမ္မတထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်ဇော်နီခင်မကြိုဆိုသင့်ဘူးလို့မြို့တော်ဝန်ခန်းကပြောကြားခဲ့တာကြောင့်သမ္မတကတုံ့ပြန်ခဲ့တာပါ။အမေရိကန်သမ္မတဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာစန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါတယ်။သမ္မတထရမ့်ဟာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိတ်အမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်မှာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကလည်းတွားရောက်ဖို့ရှိပါတယ်ရှင်။